ကာဇာအပြစ်ရရေးနဲ့ဖမ်းခံရတဲ့ဒဇာကန်တွေပြန်လွတ်မြောက်ရေးသဘောတူညီချက်တည်မြဲဖို့အတွက်အရင်ပွားမှုတွေရှင့်ရတဲ့အကြားကပဲအခုတနင်္ဂနွေ January 19ရက်မှာဒီသဘောတူညီမှုစတင်တော့မယ်လို့ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကပြောပါတယ်။ဒီသဘောတူညီချက်ကိုတနင်္ဂနွေနေ့မှာစအကောင့်ထဲဖော်မယ်လို့အပြည့်အဝယုံကြည်ကြောင်းဝန်ကြီး Blinken က Washington မှာပြုလုပ်တဲ့သူ့ရဲ့နှုတ်ဆက်ပွဲသတင်းစာရှင်းလင်းပွဲမှာသတင်းတောက်တူကိုပြောပါတယ်။ချက်စပရင်းနေ့မှာပဲ Israel ဝန်ကြီးချုပ် Benjamin Netanyahu ကဟမတ်ရှိတဲ့သဘောတူညီမှုစာချုပ်ထဲကတချို့အပိုင်းတွေအတွက်နောက်ပြန်သွားနေတဲ့ပုံစံရှိတယ်လို့ဆွဆွဲပါတယ်။ဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဟမတ်ရှိတဲ့နောက်ဆုံးလက်ရုံးမှုတဲ့အကြက်ကန်ကိုစူးစမ်းတယ်လို့ဖော်ပြပါတယ်။ဟမတ်ရှိဖန်ထားတဲ့အစ္စရေးဒဇာကန်တွေနဲ့လူသားမှုကျွလွန်တဲ့ပါလက်စတိုင်းအချင်းသားတွေလဲလှယ်ရေးကိုအစ္စရေးကဗီဒိုအာဏာသုံးပယ်ချနိုင်တယ်လို့ပြောဆိုကြတာအရင်ပုံစံတိုင်းပြန်သွားတာမျိုးလို့အစ္စရေးဝန်ကြီးချုပ်ရုံးကဆွဆွဲတာပါ။ဒါပေမဲ့နိုင်ရန်တွင်မှာပဲဟမတ်ကသူတို့ဖွဲ့ဟာအပြစ်ရဲ့သဘောတူညီချက်အကျိုင်းလိုက်နာမယ်လို့ပြောပါတယ်။